COVID-19 ကရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာသေဆုံးသူဟာအရင်ထင်ထားတာထက်များတယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါတယ်။ဝူဟန်မြို့ကသေဆုံးသူအရေအတွက်ကိုမူလစာရင်းထက်90ရာခိုင်နှုန်းကျော်ဖြစ်တဲ့နောက်ထပ်1290သေဆုံးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာချက်ထုတ်ပြန်တဲ့အတွက်ဒီမြို့မှာစုစုပေါင်းသေဆုံးသူဟာ3869ယောက်ဖြစ်သွားပါတယ်။ယောဂါပိုးကူးဆက်တယ်လို့အတည်ပြုသူအရေအတွက်ကလည်း325ယောက်တိုးလိုက်တဲ့အတွက်စုစုပေါင်း5333ယောက်ဖြစ်ပါတယ်။COVID-19 ကြောင့်အိမ်တွေမှာတည်ဆုံးခဲ့ကြပေမဲ့တရဝင်းစည်ရင်တဲ့မဝင်တာမျိုးမနိုင်မနှင်းဖြစ်ခဲ့တဲ့စည်ရုံတွေစီကစည်ရင်အတိအကျမရခဲ့တာမျိုးတွေကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြီးမားကျယ်ပြန့်တဲ့တရုတ်နိုင်ငံကတည်ဆုံးသူအရေအတွက်ဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်းနေနေတယ်လို့ဆိုပြီးနိုင်ငံသားကကျန်းမာရေးတာဝန်ရှိသူတွေကတရုတ်ရဲ့စည်ရင်တွေကိုတန်တရာရှိခဲ့ကြတာပါ။အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ကပြုစုနေတဲ့ COVID-19 ရောဂါဆိုင်ရာနိုင်ငံတကာစည်ရင်းအရကမ္ဘာတဝန်းကိုဗစ်ရောဂါဖြစ်ပွားသူ2,000ကျော်ရှိသွားပြီးသေဆုံးသူက3,000ခွဲနီးပါးရှိနေပါပြီ။အဲ့ဒီထဲမှာတရုတ်နိုင်ငံကစုစုပေါင်းကူးစက်သူ8,000ကျော်သေဆုံးသူ4,600ကျော်လို့ဖော်ပြထားပါတယ်။